မလေးရှားနိုင်ငံစီလန်ဂေါ့ပြည်နယ်ထဲမှာဒီဇင်ဘာ22ရက်နေ့ညတကောင်ကျော်ကဖောက်ထွင်းမှုလုပ်နေတဲ့ဓမြခိုင်းက Ranger 3ခုကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလူတွေဟာ UNHCR ကတ်ကိုင်းဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖို့မျိုးစားကားကိုစီးနှင်းလာတဲ့အသက်30အရွယ်တန်ရရှိသူ3ဦးကိုကုကင်းကျွတင်ကာကွယ်ရေးတပ်ဖွဲ့တွေကညတကောင်အချိန်7:30လောက်မှာမတင်ငါဘွယ်တွေ့ရှိတာဖြစ်ကြောင်းစီလန်ကောရဲချုပ်ဒူတက်ဟူစိန်အိုမန်ခန်ကသတင်းစာရှင်းလင်းပွဲမှာမလေးရှားဘာသာနဲ့
ကွန်ပလိုင်းနီဒလမ်ကန်ဒလမ်ကဟလီယန်စ်တီဂိုင်ပေါရန်ပနာရီတန်ကပ
်သူတို့အနေနဲ့ရက်တက်စစ်ဆေးခိုင်းတဲ့အခါမှာအဲ့ဒီရိုဟင်ဂျာတွေဟာရဲတပ်ဖွဲ့ကိုတနက်နဲ့စတင်ပစ်ခတ်ပြီးတုံ့ပြန်ခဲ့တယ်လို့လည်းရဲမှုကပြောသွားပါတယ်အဲ့ဒီနောက်ရဲတပ်ဖွဲ့ကတနရရှိသူရဲ့ကားကိုပြန်လည်ပစ်ခတ်ခဲ့ပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းကားပေါ်ပါလာသူတွေကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့လည်းပြောပါရယ်တနရရှိသူ2ဦးထံကတော့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ကတ်တွေကိုစစ်ဆေးတွေ့ရှိခဲ့ရပြီးနောက်ထပ်တနရရှိသူနောက်တဦးကတော့တပ်တွေကဆိုင်ရွက်စာတမ်းတွေမရှိတဲ့အကြောင်းရဲမှုစင်ကပြောပါရယ်ရဲတပ်ဖွဲ့ကသူတို့ရဲ့ကားကိုစစ်ဆေးခဲ့ရမှာဓာရှိတလက်နဲ့6လုံးပြူအမျိုးအစားပစ္စတိုနှစ်လက်ကိုလည်းတွေ့ရတယ်လို့ဆိုပါရယ်အမိမတိတန်ရရှိသူနောက်တူကိုနောက်ထပ်စစ်ဆေးမှုတွေလုပ်ခဲ့ရမှာသူဟာရိုဟင်ဂျာလူမျိုးဖြစ်ပြီးဖောက်ထွင်းမှုနဲ့လူရဲမှုတွေကို2011ခုနှစ်ကတည်းကရာဇဝတ်မှုမှတ်တမ်းတွေရှိခဲ့တယ်လို့2016နဲ့2019တွေမှာထောင်ချခံရသူဖြစ်တယ်ဆိုတာကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါရယ်ဇလန်ဂေါ်တာလမကကွာလန်လန်ဘူးမလကာပါဟန်းနဲ့ပီနန်တို့မှာလည်း2011ခုနှစ်ကတည်းကသူတို့ဟာရာဇဝတ်မှုတွေလုပ်ခဲ့တယ်လို့လည်းရဲမှုကပြောပါတယ်။ဆလန်ကောမှာဒီတိုင်းနဲ့ပတ်သက်တဲ့နောက်ဆုံးအမှုတစ်ခုကတော့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတံပိုးကြီးတဲ့ Rolex နာရီ3လုံးနဲ့နာရီနောက်ထပ်နာရီ2လုံးခိုးယူခဲ့တယ်လို့လည်းဆိုပါတယ်။အိမ်မှာလူမရှိတဲ့အိမ်လေးကိုပြစ်မှတ်ထားခဲ့တယ်လို့လည်းရဲမှုကပြောပါတယ်။တန်ရရှိသူနှစ်ဦးထံကနေ UNHCR ကတ်တွေတွေ့ရှိတဲ့အတွက်အဲ့ဒီအထောက်အထားတွေကိုအတီးပြုနိုင်ဖို့လုပ်မှာဖြစ်တယ်လို့လည်းဆိုပါရယ်ရဲတပ်ဖွဲ့ကတော့နိုင်ငံအတွင်း UNHCR ကတ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးမှုများပြုလုပ်နေတယ်လို့လည်းရဲမှုဟူစိန်ကပြောပါရယ်ဒီသနက်ကိုဘယ်ကရခဲ့တယ်လဲသနက်နှစ်လက်ကိုတခြားရာဇဝတ်မှုတွေအတွက်အသုံးပြုခဲ့သလားဆိုတာကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နေတုံးမဲ့လို့လည်းရဲတပ်ဖွဲ့ကပြောသွားပါရယ်ဒီရဲတပ်ဖွဲ့ကတော့အဲ့ဒီဖောက်ထွင်းကိန်းဟာကူလူစီလံကောအပြင်ဆလံရဲဧရိယာတွေမှာဖောက်ထွင်းမှုနဲ့လူရဲမှုတွေမကြာခဏကျူးလွန်ကြောင်းမှတ်တမ်းနေနဲ့ဖော်ပြခဲ့သလိုသိသိထားတဲ့တနက်နှစ်လက်ကိုလည်းဖော်ပြထားပါတယ်ဒီအမှုကိုရာသပတ်ကြီးပုံမှန် 300-900 အမှုခွင့်စစ်ဆေးနေကြောင်းရဲမှုဟူစိန်ကပြောကြားသွားခဲ့ပါတယ်သိဆုံးသူတွေဟာမလက်ကာစီလံကောကွာလာလမ်ပူဘာဟန်နဲ့ပီနန်တို့တွေမှာမှုဝင်းတွေကျူးလွန်ထားသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောဆိုခဲ့ပါတယ်ရှင်